မြို့သားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်မန္တလေးမြို့ကနေရန်ကုန်မြို့ကိုဦးတည်ပြီးလမ်းလျှောက်ချီတက်ဆန္ဒပြလာတဲ့ကျောင်းသားစစ်ကြောင်းတွေကကျောင်းသားခေါင်းဆောင်တချို့နဲ့အစိုးရဝန်ကြီးတချို့နေပြည်တော်မှာမနေ့ကတွေ့ဆုံခဲ့ပါတယ်။ကျောင်းသားတွေတောင်းဆိုထားတဲ့အစိုးရလွှတ်တော်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့ကျောင်းသားကျောင်းသူကိုယ်စားလှယ်တွေပါဝင်တဲ့လေးဝန်ဆိုင်တွေ့ဆုံရေးကိုအစိုးရဘက်ကလက်ခံလိုက်ပြီးအဲ့ဒီလေးဝန်ဆိုင်ဆွေးနွေးပွဲကို February 1ရက်နေ့ရန်ကုန်တက္ကသိုလ်စင်ရီတုခမ်းမမှာစတင်ပြီးလို့မှာဖြစ်ပါတယ်။အစိုးရကလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုလက်ခံလိုက်တဲ့အတွက်လမ်းလျှောက်ချီတက်နေတဲ့ကျောင်းသားတွေကတပိတ်စစ်ကြောင်းကို February 1ရက်နေ့မှာရန်နာမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါကြောင့်အထက်မြမာပြည်ကချီတက်လာမယ့်ကျောင်းသားစစ်ကြောင်းတွေကဘာဆက်လုပ်ကြမှာလဲ။အဲ့ဒီစစ်ကြောင်းနဲ့ရန်ကုန်မှာပေါင်းစုံမှုအတွက်သက်ဆိုင်ရာဒေသအသီးသီးကချီတက်လာမယ့်ဒဝယ်နဲ့ AR ကျောင်းသားစစ်ကြောင်းတွေရောဘလို့အစီအစဉ်တွေပြောင်းခဲ့ရတယ်လဲဆိုတာပြည်သူတွေကြားမှာစိတ်ဝင်တစားရှိနေကြပါတယ်။အဲ့ဒီအတွက်ဒဝယ်နဲ့ AR ကျောင်းသားစစ်ကြောင်းကိုဦးဆောင်သူတွေကိုဆက်သွယ်စုံစမ်းကြည့်တဲ့အခါမှာအထက်မြမာပြည်ကျောင်းသားစစ်ကြောင်းဟာဆွေးနွေးပွဲစတင်မဲ့ February 1ရက်နေ့တရက်ကိုသာရန်နာမှာဖြစ်တယ်လို့ဒဝယ်ခရိုင်ကခြေတက်လာဖို့စီစဉ်ထားတဲ့စစ်ကြောင်းကိုဦးဆောင်ကူညီသူတဦးဖြစ်တဲ့ကိုလူမင်းကပြောပါတယ်။ဒ
ီကျောင်းသားပေးကိုရန်နာမှာမဟုတ်ပါဘူး။ဒီတိုက်စစ်တွေလုံးတည်င်းနေမှာသူကျောင်းသားတပည့်ကိုခဏနားတာပါနားတဲ့ချိန်မှာသူတို့ရောက်တဲ့မြို့မှာဟောပြောခွဲတွေလုပ်ပါလိမ့်မယ်ဒီတင်ကြီးနဲ့ပတ်သက်တဲ့ဟောပြောခွဲတွေသူတို့ဘာကြောင့်တပည့်မောင်းတယ်ဆိုတော့ကျောင်းနေသူတို့အဲ့ဒီရန်နားနေတဲ့မြို့မှာသူတို့ဟောပြောမှာပါနားတယ်ဆိုတာကျောင်းသားတပည့်ခြေတက်တာကိုနားတာပါခင်ဗျာဒါကျောင်းသားခေါင်းဆောင်တွေနဲ့ကျွန်တော်တို့ပြောကြည့်တဲ့အခါမှာသိရရတဲ့ information ပါပါဟုတ
်တဝဲခရဲ့ကျောင်းသားတမကခေါင်းဆောင်တူဖြစ်တဲ့ကိုမင်းလွင်ဦးကတော့အခုချိန်မှာတဝဲကျောင်းသားတွေရဲ့တပည့်ကိုခဏရန်နားထားပေမဲ့လေးဝင်ဆိုင်ဆွေးနွေးနေချိန်အတွင်းမြစ်ခရိုင်ကျောင်းသားသမဂ္ဂမွန်ပြည်နယ်ကျောင်းသားသမဂ္ဂတွေနဲ့ချိတ်ဆက်ပြီးရှေ့ဆက်ရမယ့်လုပ်ငန်းစဉ်တွေကိုဆွေးနွေးသွားမယ်လို့ပြောပါတယ်
။မင်းကဒါတော့ဒီနေ့ကျွန်တော်တို့ဆက်ထွက်ဖို့စီစဉ်ထားတဲ့စီစဉ်ထားပေမဲ့ဝန်ကြီးဦးမင်းနဲ့တွေ့တဲ့အချိန်မှာတော့ကျွန်တော်တို့လူချင်းနဲ့လေးခုချင်းပြုစုဆွေးနွေးကိုတကယ်တိုင်းပြည်တရားဝင်ကမ်းလာရဆိုတော့ကျွန်တော်တို့နေ့ခက်ကလည်းအစားစခန်းကော်မတီရဲ့ဆက်ရချာလက်ရှိသေးတယ်ဆခန်းကော်မတီကလည်းတို့တပိမောင်းနေတဲ့သောသားမှာလေးခုချင်းပြုစုဆွေးနွေးကိုတရားဝင်တိုင်းပြည်ကမ်းလာရဆိုလို့ရှိရင်တပိကိုရမယ်လို့ကျွန်တော်တို့ပြောထားတယ်ကဒီတော့ကျွန်တော်တို့ဝေခေချောင်းသားသမဂ္ဂအနေနဲ့ပဲအဲဒီလေးခုဆိုင်တွေ့ဆုံဆွေးနွေးပွဲကိုလုပ်မယ်ဆိုတော့ကျွန်တော်တို့အနေနဲ့ဒီနေ့ပဲကျွန်တော်တို့ခုနကယူမီဒီယာချုပ်ခေါ်ပြီးတော့ကျွန်တော်တို့အရှင်းပွဲလုပ်လိုက်တယ်ဗျဒီနေ့ပဲကျွန်တော်တို့တပိတ်စခန်းနေပြီးတော့ခုနကိုပြန်ဖို့လူစုခေါ်လိုက်ကြတယ်ဗျကျွန်တော်တို့စင်ကာပူကော်မတီရဲ့အဲဒီတရင်နေ့ကိုဆွေးနွေးရဲ့ခြေပေါ်မှာဆွေးနွေးဖြစ်ခင်မှာပဲကျွန်တော်တို့တဝေခေချောင်းသားသမဂ္ဂအနေနဲ့ဟိုမြစ်ခေချောင်းသားသမဂ္ဂတွေနဲ့နောက်ပြီးတော့မော်ဘီနဲ့ချောင်းသားသမဂ္ဂတွေနဲ့ကျွန်တော်တို့ဆက်ဆက်ပြီးတော့ဖြောက်ကြည့်နေကြမှာလူစားရှိတာလုပ်နေကြပါ
အသိစစ်ကြောင်းကတော့မူလအစီအစဉ်အတိုင်းဇန်နဝါရီ30ရက်နေ့မှာရန်ကုန်ကိုဦးတည်ပြီးလမ်းလျှောက်ချီတက်မယ်လို့ပသိမ်တက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်ဖြစ်သူလို့ AR စစ်ကြောင်းကိုဦးဆောင်ချီတက်မယ်ကိုကျော်နန္ဒာကပြောပါတယ
်။ကျွန်တော်ကတော့ပထမမူလအစီအစဉ်တိုင်းပဲ30ရက်နေ့ကိုဖတ်မယ်30 31ပေါ့နော်နေ့ကိုဖတ်မယ်။အတည့်ရက်နေ့ကျရင်ကျွန်တော်တို့ဒီဟို15ကုန်ဒီဆုံးဖြတ်အတိုင်းပေါ့နော်ကျွန်တော်တို့တပိတ်ကတို့ကနေစစ်ကြောင်းရက်ဆိုကျွန်တော်ရောက်တဲ့နေရာကြီးကျွန်တော်ကရက်မှာပေါ့နော်ကျွန်တော်ပညာထိုက်ပဲဖတ်မှာပါ။ကျွန်တော်အဲ့ဒီ February 1ရက်နေ့မှာဆွေးနွေးမယ်ဆုံးမချက်ပုံမူပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့ဒီ15ကုန်ဒီကနေပြီးတော့သူတို့အောက်ကပဲကျွန်တော်တို့သူဆုံးချက်တိုင်းကျွန်တော်တောင်းပါတယ
်။တွေ့ဆုံပွဲမှာကျောင်းသားတွေတောင်းဆိုထားတဲ့အချက်17ချက်ကိုအစိုးရဘက်ကကျင့်နှက်လောက်အောင်မဖြေရှင်းပေးနိုင်ဘူးဆိုရင်တော့ဆန္ဒပြပွဲတွေကိုအရှိန်မြင့်သွားမှာဖြစ်တယ်လို့တဝဲခရိုင်ကျောင်းသားသမဂ္ဂခေါင်းဆောင်ကိုမင်းလွင်ဦးကပြောပါတယ်
။ဒါပေမဲ့တကယ်လို့ကျွန်တော်တို့လိုချင်တဲ့အချက်တွေမှာသူတို့ဘက်ကတကယ်ကျွန်တော်တို့လိုကရှုံးလို့မရတဲ့အချက်တွေပေါ့ဗျ။အဲ့ဒီအချက်တွေကသူတို့ကလိုင်မရောဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တပိတ်တပွဲကိုဒီချိန်မြင်းတဲ့တပိတ်တပွဲကိုကျွန်တော်တို့ဗီဒီယိုတပွဲဝင်ဖို့ကျွန်တော်တို့စုပြန့်ထားကြတယ်ဗျ။ကျွန်တော်တို့ကအဲ့ဒီချက်မှာပြရဆင်းလာတဲ့ဒီကျွန်တော်တင်နေတဲ့ကျွန်တော်သမက်ကတွေနဲ့ဟိုတပွဲဖြစ်နေကျွန်တော်သမက်ကရဲ့နောက်ပြီးတော့ကျွန်တော်တို့ဖြစ်ဆင်းနေတဲ့မြစ်ခေကျွန်တော်သမက်ကရဲ့နောက်ပြီးတော့မော်ဘီနယ်ကျွန်တော်သမက်ကရဲ့ပေါင်းပြီးတော့ကျွန်တော်တို့ခေါ်နေပြီးတော့ကျွန်တော်တို့ချက်ချူကိုကျွန်တော်တို့စီရင်ထားတယ်ဗျ။အဲ့လိုခေါ်နေပြီးတော့ကြိုပြီးတော့အခုဆက်ကြည့်တယ်ပေါ့ဗျသူဆက်ကြည့်တယ်ရအောင်မဆူကြအောင်ပေါ့အဲ့လိုစဉ်းစားထားရတယ်
ဗျပြည်သူတွေကပါစိတ်ဝင်စားပူပေါင်းပါဝင်လာကြတဲ့အကြောင်းသားတွေရဲ့ချီတက်ဆန္ဒပြပွဲတွေဟာလေးပွင့်ဆိုင်တွစ်ဆုံဆွနေရေးကြောင့်ဘလို့တွေပြောင်းလဲသွားမလဲဆိုပြီးအကြောင်းသားထုတစ်ရက်လုံးနဲ့အတူပြည်သူတွေကပါစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ရှင်